မြန်မာနိုင်ငံကိုရောက်နေတဲ့ CNN သတင်းတောက်နဲ့လမ်းပေါ်မှာတွေးဆုံမေးမြန်းမိလို့အဖမ်းခံရသူတော်တော်များများကိုအာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါပြီ။ဒါပေမဲ့လွတ်မြောက်လာသူတွေကတော့သတင်းမီဒီယာတွေနဲ့ထပ်ပြီးဖြေကြားဖို့တွန်းဆုတ်နေကြပါတယ်။ဆက်သွယ်စုံစမ်းရတဲ့ကိုညဝင်းအောင်ကအကြောင်းစုံကိုပြောပြပေးပါပါ။
အာဏာသိမ်းစစ်ကောင်စီရဲ့ဖိတ်ကြားချက်အရလက်ရှိမြန်မာနိုင်ငံအခြေအနေကိုသတင်းယူဖို့ရောက်နေတဲ့ CNN နိုင်ငံတကာရေးရာသတင်းတောက်ချုပ် Clarissa Watt ဟာပြီးခဲ့တဲ့တောက်ကြနေ့ကမင်္ဂလာရုံဈေးနဲ့ဆယ်မိုင်ဈေးတွေမှာလေလာသတင်းယူနေတော့ Clarissa နဲ့တွေ့ဆုံ interview လုပ်မိသူ12ဦးလောက်အဖမ်းဆီးခံလိုက်ရတာပါ။၃ရက်ကြာပြီးနောက်တနင်္လာနေ့လယ်ပိုင်းမှာသူတို့12ဦးတွေက10ဦးကိုပြန်လွှတ်ပေးလိုက်တာဖြစ်ပါလေ။မင်္ဂလာရုံဈေးမှာ CNN သတင်းတောက်နဲ့စကားပြောဆိုမိလို့အဖမ်းဆီးခံရသူမောင်နှမ3ဦးစလုံးရွှေပြည်သားစစ်ကြောရေးစခန်းကနေပြန်လွှတ်လာပြီလို့ဆွေမျိုးတော်စပ်သူမတ်ချိုက VOA ကိုပြောပါရစေ။
အဲကလေးသုံးယောက်လုံးတော့အပြင်ရောက်လာပြီပေါ့နော်ကလေးသုံးယောက်ဆိုတော့ကျွန်တော်တို့ပြောထားတဲ့ကိုစီသူချိုးမနေစားကြီးရှိုင်းအဲမဲရှိုင်းရတနာဖြူသူတို့သုံးယောက်ရှိပေါ့သူတို့တခြားအဲဂျုံနဲ့တိုင်မှာပဲတွန်းနေကြမယ်ထင်နေရှင်အဲတခြားလူတွေလည်းလွတ်တယ်လို့တော့ကြားတယ်ရှင်ဒါပေမဲ့ကျွန်တော်တို့ဘယ်နှဦးဘယ်နှယောက်အတိအကျမသိရဘူ
းအဲ့ဒီမင်္ဂလာတုံဈေးမှာပဲ CNN သတင်းတောက်နဲ့အင်တာဗျူးလုပ်ပြီးတဲ့မယင်တက်တင်လဲရွှေပြည်သားစစ်ကြောရေးကနေပြန်လွတ်လာပြီလို့ဟာကင်ပြည်သူဦးတင်စိုးကပြောပါတယ
်။အဲအဲ့ဒီတောက်ကြနေရသူတို့အဲ့မင်္ဂလာလုံးလေးရှမ်းမြစ်တာရှမ်းဆိုင်နာမှာသူခေါက်ဆွဲကြောက်တွေပဲဝယ်နေနေအဲ့နာမှာဖြေမိတာပေါ့။သူကလည်းအဲ့လိုပေါ့အင်္ဂလိပ်လူမျိုးအင်္ဂလိပ်လူဖြေတော့ဖြေတာသူတို့နည်းနည်းရှာသွားတယ်လေဖြေတယ်။သူတို့ပါသွားပါသွားပြီးတော့ရွှေပြည်သားစစ်ကြောရေးစခန်းကိုပို့တယ်ဆိုတော့အဲဒီကြောရေးစကားမှာသူတို့၃ညအိပ်ကြတယ်ဗျ။အဲ့ပြီးတော့မှပြန်ရောက်လာတော့7နာရီလောက်သူလိုက်ပို့ပေးတာ
။ပြန်လည်လွှင့်မြောက်လာတဲ့ကာယကံရှင်တွေနဲ့ဓာတ်ရိုက်ပြောဆိုကြရဖို့ VOA ကစ조사ပေမဲ့အခုချိန်မှာဖြေးချနိုင်ခြင်းမရှိသေးကြောင်းညင်းဆိုကြပါတယ်။မြန်မာစံတော်ချိန်တနင်္လာနေ့ညနေ6နာရီခွဲအချိန် CNN American ဌာနချုပ်နဲ့ရန်ကုန်မှာရှိနေသေးတဲ့သတင်းတော် Clarissa တို့ဓာတ်ရိုက်မေးမြန်းထုတ်လွှင့်ချက်တဲမှာတော့CNN နဲ့စကားပြောမိလို့အဖမ်းခံရသူ12ဦးနဲ့10ဦးဧပြီလ5ရက်တနင်္လာနေ့မှာပြန်လွတ်လာပြီဆိုတာကို CNN ကအတည်ပြုနိုင်ခဲ့ကြောင်းပြောပါတယ်။တမ်းမတော်ပြောခွင့်ရသူဘုံမှုချုပ်ဇော်မင်းထွန်းကို CNN ကလူတွေ့မေးမြန်းခွင့်ရခဲ့ပြီးဘာကြောင့်အခုလို့ဖမ်းဆီးရသလဲသူတို့မှဘယ်လိုရာဇဝတ်မှုမျိုးကျူးလွန်တာရှိခဲ့သလဲလို့ Clarissa ကမေးမြန်းရမှာတော့ပြစ်မှုကျူးလွန်တာမျိုးမရှိပါဘူးဈေးထဲမှာစူပူအောင်ကြွမှုဖန်တီးမှာဆိုလို့ဖမ်းဆီးခဲ့တာပါလို့ဘုံမှုချုပ်ဇော်မင်းထွန်းကပြန်ဖြေခဲ့တာပါအဖမ်းဆီးခံရသူတွေပြန်လွတ်လာခဲ့ပေမဲ့မိသားစုဝင်အချင်းချင်းအကျိုးအကြောင်းပွင့်လင်းစွာပြောပြဖို့ကြောက်ရွံ့နေပုံရတယ်လို့မတ်ချိုကဆိုပါတယ
်ကျွန်တော်လည်းသိချင်လို့တော့မီးရယ်ဒါပေမဲ့ခလေးတွေမှာပြောချင်တဲ့စိတ်ချမ်းသာရှိဖို့မပေါ်ဘူးရှင်ခလေးတွေကလေသူတို့အဲ့ဒီဟာတွေကိုရှုတ်ဝတ်ထားခြင်းပုံပေါ်တယ်ကျွန်တော်တို့ဖုံးဆက်ပြီးတော့အရန်ကြောင်နေတယ်ကျွန်တော်ကိုယ်တိုင်ဖုံးဆက်တဲ့အချိန်မှာသူတို့တိုးတိုးလေးပဲပြောတယ်အဲတမီးတို့အရင်ရောက်ပြီးဟိုစစ်ချင်းမဲ့နေရာမှာတော့နေနေပေါ့နော်ဟိုဒါမှပဲအိမ်မပြန်ဘူးဆိုတာလေးပဲပြောပြီးဖုန်းချသွားတယ်အခုတော့ကိုကလေးတွေအပြင်ရောက်လာပြီဆိုတော့ကျွန်မနေနေကတော့ဟိုကလေးတွေအပြင်မှာလုံခြုံရပြီဆိုတော့ဝမ်းသာရတာပေါ့နော
်ရွှေပြည်သားစစ်ကြောရေးစခန်းမှာ၃လချင်းအစစ်ဆေးခံရတဲ့တမီးဖြစ်သူမတ်ရင်တက်တင်ရဲ့အတွေ့အကြုံကိုမေးမြန်းပေမဲ့အခုချိန်ထိအသေးစိတ်ဖြေကြားတာမရှိသေးဘူးလို့ဖခင်ဖြစ်သူဦးတင်စိုးကလည်း VOA ကိုပြောပါတယ်
အဲ့ဒီပြည်သားကဟောပေါ့စိတ်ကြောရေးစကားမှာမေးတာပြူတာတော့သုံးပြီးစိန်တော့မေးတဲ့ထင်ပါတယ်ဆိုတော့သူဖြေခဲ့တာသူပြောတဲ့တိုင်းဖြေခဲ့ပြောတာပါအဲ့ဘာလို့ဖြေလို့မပြီးတော့ဘူးလဲမသိမှမမီးဆိုတဲ့တော့တော့အဲ့လိုပဲပြောတယ်နောက်တော့ကုန်ပြောပြပါမယ်လို့အဲ့လိုသူသေးချာချာမေးလို့ကိုမရသေးဘူးသူအညာတွေပါရောအိယာလားညီတို့ပါနေတော့အိယာပါလေအစားတော့လဲအကောင်းကြီးမဟုတ်ပြီမဲ့မစိုးစားနိုင်ရင်အလိုလိုပြောရဲကျွန်တော်လက်စိတ်ပူနာပါတော့တွေ့လို့လည်းမရပြုလို့လည်းမရဆိုတော့မေရတော့မြေမြက်ခေါ်ပေါ့ဘာမှမမသိတာဟုတ်ဒါမဲ့မကောင်းပေါ့နော်ဒီမေးလို့ကြည်တာဟုတ်လို့ဖြစ်တော့စိတ်တော့မကောင်းပေါ့
အာနာသိန်းကောင်စီရဲ့စစ်ကြောရေးစခန်းတွေမှာညှဉ်းပန်းနှိပ်စက်မှုတွေရှိတယ်ဆိုတာကိုလေ့လာသိရှိထားရကြောင်းနိုင်ငံအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့တွဲဖက်အတွင်းမှုကိုဘူကြီးကလည်းပြောပါတယ်
ခုကျွန်တော်တို့သိရတဲ့လို့ပဲတော့ဒီပြန်ထုတ်လာတဲ့သူတွေကစစ်ကြောရေးမှာသူတို့ကိုဘယ်လိုပုံစံမျိုးနဲ့စစ်ဆေးတယ်ဘာတွေစစ်ဆေးတယ်လဲဆိုတော့ပြန်ပြောဖို့တော့မအတော်လေးကိုမပြောရတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်တို့ကြားသိနေရတာမျိုးရှိပါတယ်ဒါပေမဲ့ တခြားစစ်ကြောခံရတဲ့သူတွေကတော့စစ်ကြောရေးမှာတော်တော်လေးကိုပြင်ပနေဆက်ခံရတာမျိုးတွေကလည်းကျွန်တော်တို့သတင်းတွေကကြားနေရတာတွေရှိပါတယ်။သတင်းဌာနနဲ့တွေ့ရုံနဲ့ဖမ်းနေဆိုတော့ကဒီစစ်အုပ်စုရဲ့မတရားမှုမကြိုးတော့မှုကအဲ့မှာစော်ပြီးတော့ပေါ်နေပါတယ်။တကယ်လို့မြန်မာနိုင်ငံမှာတရင်လူတွေခွင့်ကိုရှိတယ်ဆိုတော့ကိုပြကျင်လို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့သတင်းမှားတွေကိုလုံးလက်လက်သတင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာအခုချိန်အထိ64ရက်တာကာလအတွင်းဖမ်းဆီးခဲ့သူပေါင်း 3,443 ဦးအနက် 2,928 ဦးကိုတော့ဆက်လက်ချုပ်နှောင်ထားဆဲဖြစ်ပါတယ်စစ်တပ်ရဲ့ရဲရဲပြစ်ခတ်နေနေမှုအတွင်းအခုချိန်အထိလူ990တိဆုံးခဲ့ရပြီဖြစ်တယ်လို့ AABB ရဲ့သတင်းထုတ်ပြန်ချက်အရသိရပါတယ်ခင်ဗျာ